ဒီနေ့တိုင်းဒေသကြီးတချို့မှာကိုဗစ်ကူးစက်မှုအလင်းအမြန်တိုးလာတာကြောင့်မြန်မာတနိုင်ငံလုံးကစာသင်ကျောင်းတွေကိုပိတ်ထားလိုက်ပြီးအနာဂတ်ပညာရေးကဏ္ဍမှာစင်ကြယ်မှုတွေရှိလာနိုင်ကြောင်းကျောင်းသားမိဘတွေနဲ့ဆရာတချို့ကသုံးသပ်ပြောဆိုတာကိုတင်ပြခြင်းပါတယ်ကျွန်တော်ညဝင်းရောက်ပါခင်ဗျာရခိုင်ပြည်နယ်မှာပြည်တွင်းကူးစက်မှုလို့သုံးသပ်ရတဲ့ကိုဗစ်ကူးစက်လူနာတွေကတဆင့်အခြားစင်ပွားကူးစက်ခံရသူတွေထဲမှာပညာရေးဌာနဝန်ထမ်းကျောင်းဆရာဆရာမတွေကျောင်းသူကျောင်းသားတွေပါပါဝင်လာတဲ့အခြေအနေတွေကြောင့်ဩဂုတ်လ29ဇာတာပတိနေ့ကစပြီးအခြေခံပညာအထက်တန်းအဆင့်ရှိကျောင်းတွေပုဂ္ဂလိကနဲ့ဘုန်းတော်ကြီးတင်ပညာရေးကျောင်းတွေကိုပါရဲအကန့်အသတ်မရှိယာယီပိတ်ထားဖို့ပညာရေးဝန်ကြီးဌာနကကြေညာထားတာပါအခုလိုကျောင်းတွေပြန်ပိတ်လိုက်တဲ့အတွက်ကျောင်းသားတွေရဲ့ပညာရေးမှာနင်းနာမှုရှိလာနိုင်တာမှန်ပေမဲ့ကျမ်းမာရေးကဘူအဓိကကျတယ်လို့ရန်ကုန်တိုင်းရန်ကင်းအတကနှစ်ကဆရာမဒေါ်ချူချူဝေကသုံးသပ်ပါတယ
်ကိုဘက်ကစိုးရင်ရတယ်လေစိုးရင်ရတဲ့အခြေအနေရောက်မယ်ဆိုရင်ကျောင်းကြီးပြန်ပိတ်မယ်လို့ငကိုလေးကပြောထားပြီးသားဆိုတော့အခုကအရင်စိုးရင်ရတဲ့အခြေအနေမရောက်ခင်မှာပိတ်လိုက်တဲ့အကြောင်းမလို့ခရီးများတဲ့ကျမကြီးကကောင်းတယ်လို့ဆရာမတယောက်အနေနဲ့တော့ပြောရတာပေါ့နော်အဲဒီလိုကျောင်းသားကြီးကြတော့လည်းစာရမ်းလို့ခြင်းနဲ့ခရီးတွေလည်းရှိတယ်လေကျောင်းတစ်နှစ်နာမှလည်းသူတို့ကဝင်လေးကြတယ်လေအဲ့လိုမျိုးကြီးကြတော့လည်းဒါဆုံးဆုံးမှုတစ်ခုပဲပေါ့လေ
ဒီနိုင်ငံမှာမတ်လတွေကစတင်လာခဲ့တဲ့ကိုဗစ်ကူးစက်မှုအရှိန်ကြောင့်ဇွန်လမှာပုံမှန်အတိုင်းကျောင်းတွေပြန်မဖွင့်နိုင်ပဲဇွန်လ21ရက်နေ့ကျမှနောက်ကျပြီးဖွင့်ခဲ့ရတာပါကျောင်းပြန်ဖွင့်ပြီးတစ်လကျော်အကြာမှာအခုလိုကျောင်းပြန်ပိတ်သွားတာကြောင့်စာကျက်ဖို့ကိုယ်ပိုင်အချိန်ကိုရသွားတယ်လို့အာတာကားတဲ့ဒဂုံမျိုးတဲ့မြောက်ပိုင်းမှာတက်နေတဲ့ဆယ်တန်းကျောင်းသားမောင်ဝေလင်းထက်ကပြောပါတယ
်ကျွန်တော်ကတော့ကျောင်းသားတယောက်အနေနဲ့အမှန်တိုင်းပြောရတယ်ဆိုရင်တော့ပြောတော့စာကျက်ချိန်ပူရတော့တမန်ဆိုလို့ရှိရင်စာကြက်ချင်ရှစ်လပဲရပါဘောအခုဆိုလို့ရှိရင်ဘယ်လိုပဲဖြစ်စာကြက်ချင်ရရများပါပြီအဲတနည်းကိုအနည်းဆုံး၄နာရီ၅နာရီလောက်တော့လုံးရမလို့၃နာရီလောက်ပဲလောစာယူပါစီမိမာလို့ပါတော့မဖြစ်ပြမလို့ဘောကျွန်တော်ကတော့တနည်းကို၃နာရီလောက်ပဲလုပ်ပြီးတော့ဒီတက္ကသိုလ်ဝန်ထမ်းကိုဖြည့်ဆူရမယ်လို့ကျွန်တော်ကတွေးရပါတယ
်ရုံမျိုးကကျောင်းသားမိဘတူဦးဖြစ်တဲ့ဦးတန့်စင်ဦးကတော့ပညာရေးဝန်ထမ်းလောကမှာကိုဗစ်ကူးစက်မှုတွေစတွေ့လာခြင်းကလေးကကျောင်းလေးသိထားတဲ့လို့အမြင်ရှိသူပ
ါခုလိုဆိုတော့ဒီပိတ်လိုက်တာကတော့ကျောင်းသားမိဘတွေအတွက်ကောကျောင်းသားတွေအတွက်ကောကောင်းတယ်လို့ပဲယူဆပါတယ်ဒါဆိုဥပမာဆိုလို့ရှိရင်ဒီချက်ဆိုရလိမ့်မယ်ယောဂကူးရနဲ့ရှင်းရလို့ရှိရင်တော့အရာယူတော့တလားဆုပ်တွေ့ရင်တော့ဆုပ်ရမှာပ
ါလက်ရှိနဲ့ပြီးခဲ့တဲ့သတင်းပတ်တွေတည်းရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းအတွင်းကူးစက်မှုတွေမြင့်တက်လာတာပါအစိုးရအမိန့်နဲ့နိုင်ငံလုံးအတိုင်းအတာရကျောင်းလေးသိထားလိုက်ရတာကိုလက်ခံပေမဲ့ကူးစက်မှုသိမရှိသေးတဲ့သတိလိုဒေတာမျိုးမှာကျောင်းလေးပိတ်လိုက်ရတာမို့နင့်နောင်မှုတစုံတရာရှိလာနိုင်တယ်လို့မော်လန်မျိုးကတောင်သူဦးကြီးဦးမျိုးမြစ်ကပြောပါတယ
်။သူရည်မှုတော့ရှိရပေါ့ဗျာ။ကျောင်းသားတွေကိုတင်းစုပြေးလိုက်နှုတ်ချတော့တာကြီးဖြစ်တော့ပညာရေးနှုတ်ချတော့တာပါပဲ။ပြောတော့ကကြောက်ရွံ့လို့မလွယ်ဘူးလေ။ဟိုပေါ့ရောလဲလို့ရှိရင်ကူးစက်မှုငှားလာနိုင်တယ်ပေါ့လေ။ဒါကြောင့်မို့သူတို့ကလည်းသူရည်ကြီးလို့ပိတ်ကြဆိုတော့ကျွန်မနာရတော့မြင်နာတာပဲ
ကျောင်းသားတွေအတွက်အဲ့ဒီလိုအရန်ကြီးနေတာမျိုးမဖြစ်ရအောင်တက်တလို့ယာယီကျောင်းပိတ်ထားခြင်းမှာအင်္ကာတွေပြီးရတဲ့အချိန်အစိုးရပညာရေးကျုပ်တန်တိုင်းကလည်းအိုးချမှုတွေရှိနေတယ်လို့ရန်ကင်းကဆရာမဒေါ်ချူချူဝေကပြောပါတယ
်သူတို့ကိုတင်ပြီးသားစာတွေကိုပြန်ပြီးတော့လေ့လာဖို့အတွက်ကို home study ပေးတယ်လေအဲ့ဒီအင်္ကာတွေကိုသူတို့အိမ်မှာလုပ်ကြဖို့ပြီးတဲ့ခါကျတော့ကျောင်းပြန်တဲ့ခါကျတော့ကိုယ်ကနားမလည်တဲ့ခါကျရင်ဆရာမကိုပြန်ပြောဖို့ဆရာမကြီးကပြန်ပြီးတော့ရှင်းလင်းပေးသူတို့တော့ online ဒီပိုင်းနဲ့စမ်းတက်နေတာပေါ့နော်စမ်းတက်နေတဲ့အခါကျတော့ဒီကလေးတကယ်ရေးကြောင်ဖြစ်လာမယ်ဆိုလို့ရှိရင်ရှင်တော့အဲ့လိုမျိုးပဲသင်ကြားရမယ်လို့တော့ထင်တာပဲ
ဒါပေမဲ့မြန်မာနိုင်ငံမှာ online ပညာရေးသင်ကြားမှုအတွက်အဆင်နဲ့မဖြစ်သေးဘူးလို့မိဘတူဖြစ်တဲ့ဦးတန့်စင်ဦးကမြင်ပါတယ
်အင်တာနက်ကနေတင်တာမျိုးပတ်မှုကြတော့လေဒီမှာပြည်စုံမှုကမရှိကြဘူးနော်အများစုကလည်းမလုံးနိုင်ကြဘူးအင်တာနက်နဲ့သင်ကြားတဲ့ဟာမျိုးကတော့သူကပစ္စည်းကိုရမလုံးတော့တဲ့အခါကျတော့မလွယ်ဘူးပါနော်အခုလက်ရှိတည်းမှာအချို့ပုဂ္ဂလိကကျောင်းတွေကတော့အဲ့ဒီကိစ္စကိုစပြီးတော့လုပ်နေကြပြီအဲ့ဒါနဲ့မြန်မာပြည်ကလည်းမတတ်နိုင်တော့လဲတတ်နိုင်အောင်လုပ်ပြီးတော့အချို့တင်နေတာတော့ရှိပါတယ်အများစုကတော့တင်နိုင်ရောမတင်ရောဟုတ်ကဲ့
အစိုးရကအခြေခံပညာကျောင်းတွေပြန်ဖွင့်ဖို့ကြိုးပမ်းချိန်မှာအခြေခံပညာအထက်တန်းအဆင့်ရှိကျောင်းပေါင်း 9,100 ကျော်ကိုစစ်ဆေးခဲ့ပြီးအဲ့ဒီတွေကလိုက်နာရမယ့်ကျန်းမာရေးလမ်းညွှန်ချက်အေးအဆင့်မီတဲ့ကျောင်းပေါင်း 4,695 ကိုပြန်ဖွင့်ဝင်ပြီးခဲ့ရကကာယောဂကြောင့်အခုလိုတနင်္ဂနွေလုံးမှာကျောင်းကြီးပြန်ပိတ်လိုက်ရတာဖြစ်ပါတယ်ခင်ဗျာ